ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်တွေကအငင်းပွားနေပြီအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့ဂျပန်ဆူရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကဒိုင်ယိုယူလို့ခေါ်ပြီးသူတို့ပိုင်ဆိုင်ကြောင်းပြောထားတဲ့ဂျပန်ဆူရထိန်းချုပ်ရာဆန်ကာကူကျွန်းစုတွေရဲ့အရှေ့ဘက်မီယာကိုရေလက်ကြားမှာတရုတ်စစ်လေယာဉ်တွေမနေ့ကတနင်္ဂနွေနေ့မှာပြန်တန်းခဲ့တာပါ။ဒါဟာလေရင်အဆင့်40လောက်ပါဝင်တဲ့တရုတ်ရဲ့ပုံမှန်စီးရေးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်ဆိုရအရာရှိတွေကပြောပါရယ်။မီယာကိုရေးလက်ကြားမှာတရုတ်လေရင်တွေပြန်တန်းခဲ့ပြီးတဲ့နောက်ဂျပန်ဘက်ကလည်းလေရင်တစ်စင်းထက်မနည်းချက်ချင်းပြန်တန်းပြီးတော့တုံ့ပြန်စောင့်ကြည့်ခဲ့တဲ့အကြောင်းဂျပန်ဆိုရအတွင်းဝင်ချုပ်ယိုရှိဒါဆူဂါကပြောပါရယ်။မီယာကိုရေးလက်ကြားမှာပြန်တန်းခဲ့တဲ့တရုတ်လေရင်တွေဟာဂျပန်လေပိုင်နက်ကိုချိုးဖောက်ခဲ့ခြင်းမရှိပေမဲ့ဒါဟာအဲ့ဒီဒေသမှာတရုတ်စစ်လေယာဉ်တွေပထမဆုံးအကြိမ်ပြန်တန်းတာဖြစ်တယ်လို့မစ္စတာဆူဂါကပြောပါရယ်။ဂျပန်ဆိုရအနေနဲ့အငင်းပွားနေတဲ့ရေပိုင်းနဲ့ထင်မှာပဲဖြစ်ဖြစ်တခြားကမ္ဘာဘယ်နေရာမှာပဲဖြစ်ဖြစ်နိုင်ငံတစ်ခုတည်းကလက်ရှိအနေအထားကိုပြောင်းလဲဖြစ်ဖို့ကြိုးစားတယ်ဘယ်လိုလုပ်ရမျိုးကိုမှတိခံမှာမဟုတ်ဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေကလည်းဒီကနေ့လွှတ်တော်မှာပြောဆိုခဲ့ပါတယ်ရှင်။